ကွလုံးပြည်အမေရိကန်တက်လက်တော်မတ်ဂျွန်မကိန်းကိုဗီယက်နမ်အဖွဲ့အစည်းမြန်မာတော်ကကိုယ်စားလှယ်တွေနဲ့တခြားလူပုဂ္ဂိုလ်တွေဟန်နွိုင်းမြို့တော်ကအမေရိကန်တန်ရုံးမှာဒီသတင်းပတ်တွင်တွားရောက်ကုန်ပြုနှုတ်ဆက်ကြတယ်လို့ဗီယက်နမ်အစိုးရပိုင်း VND သတင်းဌာနနဲ့ထင်ထုတ်သတင်းဌာနတို့ရဲ့သတင်းတွေမှာဖော်ပြကြပါတယ်။အဲဒီလိုတွားရောက်ကုန်ပြုနှုတ်ဆက်ကြတဲ့အထက်မှာဗီယက်နမ်ဖိတန်းကောင်းဆောင်တွေဗီယက်နမ်ကွန်မြူနစ်ပါတီဘူကော်မတီပြင်ပဆက်ဆံရေးကော်မရှင်ဝန်ကြီးဌာနတွေအစိုးရဌာနတွေအဖွဲ့အစည်းတွေနဲ့ဗီယက်နမ်အမေရိကန်အဖွဲ့ကကိုယ်စားလှယ်တွေပါဝင်တယ်လို့ဗီယက်နမ်ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။မစ္စတာမကင်းကဗီယက်နမ်စစ်ပွဲကာလတွင်ကစစ်အကြမ်းသားတို့အဖြစ်ဟနွိုင်းမြို့တော်မှာ၅နှစ်ခွဲကြာဖမ်းဆီးခံရပြီးနှိမ်ပယ်နှိပ်စက်ခံရပါတယ်။ဗီယက်နမ်ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးဖန်ဘင်းနင်းကအထက်လူတော်မတ်ဂျွန်မကင်းဟာဗီယက်နမ်စစ်ပွဲရဲ့စစ်မှုတန်းဟောင်းလွှတ်တော်အမတ်မျိုးဆက်ကိုအမတ်တင်ကြတာပြုသူတူဖြစ်ပါတယ်။စီးရဲတန်ရတန်ကြွတွေကိုကူစားဖို့နဲ့ဗီယက်နမ်နဲ့အမေရိကန်ကြားပြီးပြည့်စုံတဲ့နှိပ်စက်ဆက်ဆံရေးဖြစ်အောင်ပြန်တည်ဆောက်ပြီးအားပေးနေတဲ့နာမှာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့သူဖြစ်ပါတယ်လို့ပြောပါတယ်။အမေရိကန်ဒုတိယသမ္မတအောင်ဂျိုးဘိုင်ဒန်ကလည်းကွယ်လွန်သူအထက်လူတော်မတ်ဂျွန်မကင်းဟာသူ့ရဲ့မိတ်ဆွေဟောင်းကြီးဖြစ်တယ်လို့ခေါ်ဆိုပြီးမစ္စတာမကင်းဟာဘယ်တော့မှဟောင်းနွမ်းပြစီမသွားတဲ့ကြီးမြတ်တဲ့ဂုဏ်၊ရည်စွမ်းသတ္တိ၊လိုင်းတီတော်ဝန်ထမ်းရမှုဆိုတဲ့စံတတ်မှတ်ချက်တွေနဲ့နေထိုင်သွားသူဖြစ်တယ်လို့ပြောပါတယ်။အသက်60နှစ်အရွယ်မှာအော်ဂိုလာ25ရာနှစ်ကကွယ်လွန်သွားတဲ့ဂျွန်မကင်းရဲ့ကျင်းကျန်ရေးတဲ့ရုပ်လောင်းကိုပြင်ဆင်ထားရာအရီဇိုနာပြည်နယ်ဖီနစ်ခ်မြို့ကပြည်နယ်လူတော်စာအုပ်တွေမှာဒုသမ္မတအောင်ဘိုင်ဒန်ကမစ္စတာမကင်းအတွက်အမတ်ရကွန်ပျူတာကိုကြာသာပြီးနေမှာပြောတာပါ။မစ္စတာဘိုင်ဒန်ဟာဒီမိုကရက်ပါတီကဖြစ်ပြီးမစ္စတာမကင်းကရီပူဘလီကန်ပါတီကဖြစ်ပေမဲ့လည်းသူတို့ကြားမတူကွဲပြားတဲ့နိုင်ငံရေးတွေကြားမှာပဲနှစ်ပေါင်းများစွာအတူလက်တွဲလှုပ်ဆောင်ခဲ့ကြတာနဲ့မိတ်ဆွေရင်းတွေထိခဲ့ကြတာကိုမစ္စတာဘိုင်ဒန်ကပြန်ကြောင်းပြောဆိုပါတယ်။